ညနေခင်းမှာသောရရှင်များရှင်2019ခုနှစ်မတ်လ15ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16.19နဲ့25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင်
။ကျွန်တော်အောင်လွင်ဦးကဒီညနေနားဆင်ရမယ့်သတင်းတွေမှာတော့နယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှလူပေါင်း49ယောက်သေဆုံးခဲ့တဲ့အကြမ်းဖက်ဝါဒီရဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတန်တရားရှိသူကိုလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မှုနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့ရခိုင်ပြည်နယ်ထဲမှာမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်တပ် A တို့ကြားမှာတိုက်ပွဲတွေပိုပြီးတော့မှပြင်းထန်လာတယ်လို့တန်တရားနဲ့ဖမ်းဆီးနေတဲ့အရဲသားတွေပုံများလာပါတယ်။စစ်ဘေးရှောင်ပြည်သူတွေကလည်းတောင်းနဲ့ချီလာပြီးဖြစ်ပါတယ်။ဒါကြောင့်မလို့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက်အထောက်ကူပြုကော်မတီတက်ကိုနိုင်ငံတော်သမ္မတရုံကနေပြီးဖွဲ့စည်းလိုက်ပါတယ်။ဒီကော်မတီဟာတကယ်ပဲထိထိရောက်ရောက်ဆောင်ရွက်နိုင်မယ့်အခြေအနေရှိပါရဲ့လား။
ပါမတခိုင်ပြဿနာကိုတင်ပိုကိုချော့ချနိုင်တဲ့အဖြေချနိုင်တဲ့လမ်းကြောင်းတွေရစရာကြောင်းလည်းပါမှမရှိဘူး။ပိုဆိုးတဲ့ချက်တစ်ချက်ကပါလဲဆိုတော့အစိုးရရဲ့ policy တွေကို
ကော်မတီထဲမှာသူကိုရဲ့အမြင်စီးရင်ပါလာခဲ့ပေမဲ့ကိုတိုင်းမသိပါဘူးဆိုပြီးတော့ပြောဆိုလိုက်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလာစောပါရှင်ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်။နောက် NCA အပြည့်ရဲ့လက်မှတ်ရေးမထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ညီညာရေးလုပ်ငန်းစဉ်ဆွေးနွေးဖို့ဖိတ်ကြားထားပါတယ်။အဖွဲ့စည်းအများစုကတော့တက်ရောက်နိုင်ပွဲရှိပါတယ်။စတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညက်နေကြီးရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။နယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှလူပေါင်း49ယောက်သေဆုံးခဲ့ရတဲ့အကြမ်းဖက်ဝါဒီရဲ့တက်ခိုက်မှုနဲ့ဆက်နွယ်ပြီးတန်တရားရှိသူကိုလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။တရားစွဲခံရသူကိုစီရင်နေမှာရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးမိုက်ပေါ်ရှာပြောပါတယ်။ရဲတပ်ဖွဲ့ကတရားစွဲခံခဲ့ရသူရဲ့အမည်ကိုထုတ်မပြောရင်လည်းနယူးဇီလန်ရုပ်မြင်သံကြားဌာန TVNG ကတော့တနသမအော်စတြေးလျနိုင်ငံကနယူးဆော့သ်ဝဲပြည်နယ် Grafton မြို့ဟာအသက်28နှစ်အရွယ် Brandon Torrance ဆိုသူဖြစ်တဲ့အကြောင်းပြောဆိုထားပါ။အော်စတြေးလျအစိုးရတာဝန်ရှိသူတွေကလည်းတနက်သမားဟာအော်စတြေးလျနိုင်ငံသားဖြစ်တဲ့အကြောင်းအတည်ပြုထားပါတယ်။တကယ်မှုနဲ့ဆက်နွယ်ပြီးအမျိုးသား3ဦးနဲ့အမျိုးသမီး2ဦးကိုဖမ်းဆီးထားပြီးတန်တရားရှိသူတွေအားလုံးဟာလွန်ကျွန်ရေးအတွက်စောင့်ကြည့်ခံရသူစီမံမှာပါဘူးလို့လည်းနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကပြောဆိုထားပါတယ်။ဖမ်းဆီးခဲ့ငယ်ရသူတွေတဲကတူကတော့တက်ခတ်မှုနဲ့ပတ်သက်မှုမရှိဘူးလို့လည်းရဲတပ်ဖွဲ့ကပြောဆိုထားတယ်လို့ကျန်တဲ့ဦးကတော့စစ်ဆင်းနေတဲ့အကြောင်းပြောဆိုထားတာပါဖမ်းဆီးထားသူတွေနဲ့ပတ်သက်ပြီးနယူးဇီလန်နဲ့ဩစတြေးလျလူမျိုးရေးအာဏာပိုင်တွေမှာအချက်အလက်တွေမရှိဘူးလို့လည်းနယူးဇီလန်ရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးကပြောဆိုထားပါတယ်တက်ခတ်မှုအတွင်းဗလီတစ်ခုထဲမှာတင်41ယောက်သေပြီးတနက်တရာတွေကြောင့်စစ်ကူတာပေးနေရသူ48ယောက်ထဲမှာတော့ငယ်ရွယ်တဲ့ကလေးတွေလည်းပါဝင်ကြောင်းပြောဆိုထားပါတယ်ဗလီနှစ်ခုစလုံးမှာစာရင်တင်လောက်လက်နက်တွေအများများဖမ်းဆီးမိခဲ့တယ်လို့လည်းပြောပါတယ်ဝန်ကြီးချုပ်ကတော့အရင်ကမကြုံဘူးခဲ့တဲ့တက်ခတ်မှုဖြစ်နေပြောဆိုခဲ့ပါတယ်တက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်နယူးဇီလန်မှာအကြမ်းဖက်တက်ခတ်မှုအနေနဲ့ကိုလည်းသတိပေးဆင်တွန်းမြင့်ထားပါတယ်ဖြစ်ခတ်မှုကတော့တနက်သမားကတက်ခတ်မှုကျူးလွန်နေတဲ့အချိန်မှာပဲလူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်ခဲ့တာပါရက်စက်လုံးနဲ့တက်ခတ်မှုကိုဗီဒီယိုကိုတော့နောက်ပိုင်းမှာလူမှုကွန်ရက်ပေါ်ကနေဖယ်ရှားခိုင်းခဲ့ပါတယ်
American အနောက်တောင်ပိုင်း Mexico နယ်စပ်မှာတိုင်းကောင်မဲ့အတုံးစေးရအောင်သမ္မတရေးပေါ်အခြေအနေကြီးညာထားတာကိုပယ်ချတဲ့ဥပဒေချမ်းကိုလွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်မှာသမ္မတ Donald Trump ကဗီဒိုအာဏာသုံးပယ်ချမယ်လို့တုံ့ပြန်လိုက်ပါတယ်။သမ္မတရဲ့ကြီးညာချက်ကိုပယ်ချတဲ့ဥပဒေချမ်းကိုအထက်လွှတ်တော်မှာဂျာတာရီနီကမဲခွဲခဲ့တာမှာထောက်ခံမဲ59မဲကန့်ကွက်မဲ41မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။သမ္မတရဲ့ Republican Party ဝင်အမတ်တချို့ကိုယ်တိုင်ကမထောက်ခံနိုင်တဲ့ဘက်ကနေမဲပေးခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေချမ်းကိုအောက်လွှတ်တော်မှာအတည်ပြုပြီးသားဖြစ်ပါတယ်။အထက်လွှတ်တော်မှာအတည်ပြုလိုက်တဲ့သတင်းထွက်လာပြီးမကြခင်မှာပဲသမ္မတကဗီဒီယိုအာဏာသုံးပယ်ချမယ်လို့ Twitter လူမှုကွန်ရက်ပေါ်မှာတုံ့ပြန်ခဲ့ပါတယ်။သမ္မတရဲ့ဗီဒီယိုကိုပယ်ချနိုင်ဖို့လွှတ်တော်အမတ်3ပုံ2ပုံရဲ့မဲလိုအပ်တာမို့လွှတ်တော်နှစ်ရက်လုံးမှာဗီဒီယိုကိုပယ်ချနိုင်လောက်တဲ့မဲအများစုရနိုင်မှာမဟုတ်ပါဘူး။တတိုင်းကာစိတ်သဘောမတူနိုင်တာကြောင့်ဒီနှစ်ဆန်းပိုင်းကအစိုးရလုပ်ငန်းတွေရပ်ဆိုင်းခဲ့ရတဲ့အထိဖြစ်ခဲ့ပြီးတဲ့နောက်လွှတ်တော်ကနေဆက်အတားအဆီးအတွက်အသုံးစိတ်တချို့အတည်ပြုပေးခဲ့ပါတယ်။ဒါပေမဲ့သမ္မတတောင်းနေတဲ့ပမာဏမဟုတ်တာကြောင့်သမ္မတကရေးပေါ်အခြေအနေကြီးညာပြီးတော့အသုံးစိတ်ရအောင်ကြိုးစားခဲ့တာပါ။အခုလိုဆောင်ရွက်တာဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဆိုပြီးပြည်내အစိုးရတချို့ကလည်းသမ္မတအပေါ်တရားစွဲထားကြပါတယ်။အရေးပေါ်အခြေအနေကြီးညာတဲ့အပေါ် Republican အမတ်အများစုကထောက်ခံနေကြပေမဲ့လွှတ်တော်ကအတည်ပြုတဲ့ဥပဒေချမ်းကိုသမ္မတကဗီတိုတုံးပယ်ချလိုက်ရင်နောက်မှဒီလိုမျိုးတွေဆက်လုပ်လာမှကိုအမတ်တွေကစိုးရိမ်နေကြပါတယ်။
အမေရိကန်နဲ့တာလီဘန်သဘောနဲ့ချညီညာဆွေးနွေးမှုတွေဟာဆယ်စုနှစ်တွေအတွင်းအာဖဂန်နိုင်ငံမှာညီညာရနိုင်မဲ့လမ်းစာတစ်ခုဖြစ်အမေရိကန်ဆွေးရတာဝန်ရှိသူတွေဘက်ကပြောဆိုနေပါတယ်။ဒါပေမဲ့အာဖဂန်ဆွေးရမှာအဓိကနေရာယူထားသူတွေချို့ရဲ့မှတ်ချက်တွေမှာတော့အမေရိကန်နဲ့အာဖဂန်ဆွေးရကြားသဘောထားကွဲလွဲနေတာတွေကိုလည်းတွေ့မြင်နေရတာပါ။ဝါရှင်တန်မှာပေါ်ဒူးနေနဲ့ဂျာတာဘရင်းတွေတုန်းကဆွေးနွေးခဲ့တဲ့အာဖဂန်မျိုးသားလူမျိုးအကြံပေးပုဂ္ဂိုလ်ဟမ်ဒူလာမိုဟစ်ကတော့အမေရိကန်ရဲ့ဆွေးနွေးမှုမဟာဗျူဟာပုံစံဟာကုန်သက်ကရှိရှိအညံ့ခံတဲ့အဆင့်ထက်မပိုဘူးလို့ဝေဖန်လိုက်တာပါ။ကျမကြီးညီငယ်ဆွေးနွေးမှုတွေမှာအာဖဂန်ပြည်သူတွေဖိဖဲခံထားပြီးပွင့်လင်းမြင်သာမှုမရှိကြောင်းလဲအမေရိကန်ဆိုင်ရာအာဖဂန်သံတမန်ကြီးတာဝန်ယူခဲ့ပြီးတဲ့မိုဟစ်ကမနေ့တုန်းကပဲဒေသနောက်တွေကိုပြောဆိုသွားပါတယ်။အမေရိကန်ဘက်ကဆွေးနွေးညှိနှိုင်းမှုတွေမှာဦးဆောင်နေတဲ့ဇယ်မေခါလီဇာကလည်းလက်တွေ့ညီငယ်ရေးတဲ့ပုဂ္ဂိုလ်ရေးအောင်မြင်မှုကိုဦးစားပေးနေတယ်ဆိုပြီးဝေဖန်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဦးညီဌာနကတော့ဝေဖန်မှုပေါ်မှာပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ခဲ့ပြီးအမေရိကန်ဆွေးရရဲ့မချေနှက်ချက်ကိုလည်းအတိပေးခဲ့တဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်။
Ethiopia လေချောင်းလိုင်းပိုင်း737 Max 8လေယာဉ်တနင်္ဂနွေနေ့ကပြတ်ကျခဲ့ပြီးတဲ့နောက်နိုင်ငံအားလုံးနှိပါကဒီအမျိုးအစားလေယာဉ်တွေပြန်တမ်းမှုကိုရပ်တန့်ချထားချိန်မှာမှားထားကြတဲ့737 Max လေယာဉ်အစ်စ်တွေပေးပို့တာကိုစိုက်ထားမယ်လို့ Boeing ကုမ္ပဏီကကြေညာရင်းနေ့ကကြေညာခဲ့ပါတယ်။ Boeing ကုမ္ပဏီအတွက်အဓိကဖြစ်တဲ့737 Max လေယာဉ်အစ်စ်တွေကိုဆက်ပြီးထုတ်လုပ်နေမှာဖြစ်ပေမဲ့လေယာဉ်အတွက် software အစ်စ်တက်ဆင်ဆက်သတ်မှုတွေလုပ်တာအပြင် Ethiopia လေချောင်းလိုင်းလေယာဉ်ဘာကြောင့်ပြတ်ကျခဲ့ရတယ်လဲဆိုတာအဖြစ်မသိရခင်မှာလေယာဉ်အစ်စ်တွေပေးပို့တာကိုရပ်ထားမှာဖြစ်ပါတယ်။ Indonesia လိုင်းရန်လေချောင်းလိုင်းကလေယာဉ်နဲ့ Ethiopia လေချောင်းလိုင်းကလေယာဉ်တို့၅လအတွင်းမှာပြတ်ကျခဲ့တဲ့ပုံစံဆင်တူနေတာကြောင့်Boeing 737 Max အမျိုးအစားလေယာဉ်တွေပြန်တမ်းမှုကို American အပါအဝင်နိုင်ငံတော်တော်များများမှရန်နာထားပါတယ်။ပြတ်ကျခဲ့တဲ့ Ethiopia လေယာဉ်ရဲ့လေယာဉ်ပြန်တမ်းမှုအချက်အလက်နဲ့အသံမှတ်တမ်းတင် Black Box တွေကိုပြင်သစ်လေကြောင်းလိုင်းကျွမ်းကျင်သူတွေစတင်စစ်ဆေးနေကြပါပြီ။ Addis Ababa လေဆိပ်ကနေပြန်တက်ပြီး6မိနစ်အကြာမှလေယာဉ်ပြတ်ကျခဲ့မှုကြောင့်လေယာဉ်ပေါ်ပါသွားသူ159ယောက်လုံးသေဆုံးခဲ့ပါတယ်။အောက်တိုဘာလတုန်းကလည်းလိုင်းရန်လေကြောင်းပိုင် 737 Max လေယာဉ်ဂျကာတာလေဆိပ်ကပြန်တက်ပြီးမကြခင်မှာပဲဂျာဗာပြင်လဲတဲ့ပြတ်ကျလို့189ယောက်လုံးသေဆုံးခဲ့ပါတယ်။အဲ့ဒီလေယာဉ်ဘာကြောင့်ပြတ်ကျရတယ်လဲဆိုတာစုံစမ်းနေတဲ့စုံစမ်းမှုအစီရင်ခံစာကိုအရင်ခန့်မှန်းထားတာထဲဆော်ပြီးတော့ဇူလိုင်ဒါမှမဟုတ်ဩဂတ်လလောက်မှာထုတ်ပြန်နိုင်အောင်စူးစမ်းနေတယ်လို့အင်ဒိုနီးရှားလေကြောင်းလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တယ်လီဖီမျိုးကိုရော့ကက်ဒုံးနှစ်ဆင့်နဲ့ပြစ်ခတ်ခံခဲ့ရပြီးတဲ့နောက်အစ္စရေးစစ်တပ်ကအကြမ်းဖက်သမားတွေရှိနေတယ်လို့ဆိုရဲဂါဇာဒေသကပြစ်မှတ်တွေကိုရော့ကက်တွေနဲ့မနေ့ညပိုင်းမှာပဲပြစ်ခတ်ခဲ့ပါတယ်။အစ္စရေးစစ်တပ်ကသတင်းသေးစိတ်မထုတ်ပြန်ပေမဲ့လည်းဂါဇာဒေသတောင်ပိုင်းခံယူနေစစ်ကောင်ကိုရော့ကက်တွေထိမှန်ခဲ့တဲ့အကြောင်းပါလက်စတိုင်းမီဒီယာတွေကဖော်ပြခဲ့ကြတာပါ။ဒီကိစ္စသေဆုံးမှုသတင်းတွေတော့မကြားသေးပါဘူး။အစောပိုင်းမှာတယ်လီဖီမျိုးကိုဂါဇာဒေသဘက်ကနေရော့ကက်ဒုံးနှစ်ဆင့်နဲ့ပြစ်ခတ်ရမှာတော့လေကြောင်းရန်သတိပေးအိုးဆွဲတန်နေလဲထွက်ပေါ်ခဲ့ပါတယ်။ရော့ကက်ဒုံးတစ်စင်းကိုတော့အစ္စရေးရဲ့ Iron Dome မစ်ဆိုင်းတုံးရန်ကာဝေးစနစ်ကဟန်တာနိုင်ငံပြည်ဒီစင်းကတော့မြေပေါ်ကျောက်ခဲ့တဲ့ပုံရတဲ့အကြောင်းစစ်တပ်ကပြောခဲ့တာပါ။အစ္စရေးဘက်ကရော့ကက်နဲ့ပြစ်တာဘယ်အဖွဲ့လက်ချက်လဲဆိုတာရှင်းရှင်းလင်းလင်းမရှိသလိုဂါဇာဒေသမှာအုပ်ချုပ်နေတဲ့ Hamas အဖွဲ့နဲ့ Islamic Jihad အဖွဲ့တို့ကလည်းသူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားပါတယ်။တကယ်မှုအတွက် Hamas အဖွဲ့မှာတာဝန်ရှိတယ်လို့အစ္စရေးအစိုးရတာဝန်ရှိသူတချို့ကတော့မနေ့နောက်ပိုင်းအရေးပေါ်လူညုံရေးအစည်းအဝေးမှာပြောဆိုခဲ့ကြပါတယ်။
ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုအပေါ်တရုတ်နဲ့ရုရှားနိုင်ငံတို့ကမထောက်ခံဘူးလို့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကကရာကတ်စ်မြို့တော်မှာဂျာတာဘရီနီကလူလူစုဝဲတစ်ခုမှာပြောကြားခဲ့ပါတယ်။ဒီနှစ်နိုင်ငံဟာနိုင်ငံထဲမှာရှိတဲ့သူတို့စီးပွားရေးအကျိုးစီးပွားရေးအတွက်ဆောင်ရွက်နေတာသာဖြစ်တယ်လို့သူကိုယ်သူကြားဖြတ်သမ္မတအဖြစ်ကြေညာထားတဲ့ Guaido ကပြောခဲ့တာဖြစ်ပါတယ်။ America အပါအဝင်အနောက်နိုင်ငံအများစုကသူ့အပေါ်ထောက်ခံတယ်လို့တရားဝင်ပြောကြားထားပေမဲ့ Russia နဲ့တရုတ်တို့က Maduro ကိုထောက်ခံတယ်လို့ပြောထားကြတာပါ။တရုတ်နဲ့ Russia တို့ကသူတို့အကျိုးစီးပွားအတွက်လုပ်နေတာကိုသူကောင်းကောင်းနားလည်ပါတယ်လို့ Juan Guaido ကဆိုပါတယ်။ရေနံပေါ်ကျွေဝါတဲ့ Venezuela နိုင်ငံရဲ့ရေနံပေးငွေချေးတဲ့သဘောတူညီချက်အရတရုတ်ကပြီးခဲ့တဲ့10နှစ်အတွင်းမှာ Venezuela ကိုဒေါ်လာဘီလီယံ50ကျော်ငွေချေးထားပါတယ်။အလားတူ Russia နိုင်ငံကလည်းပူးတွဲရေနံတူးဖော်ရေးအတွက်ဒေါ်လာဘီလီယံနဲ့ချီတဲ့သဘောတူစာချုပ်ချုပ်ဆိုထားပါတယ်။နိုင်ငံထဲမှာအစားအသောက်တောက်သုံးရေနဲ့လျှက်စက်မီပြတ်နေပေမဲ့ Maduro ကတော့အာဏာဆင်းပေးဖို့ညှဉ်းဆန်နေတဲ့အပြင်အခုလိုဖြစ်နေတာကသူ့စီကအာဏာသိမ်းဖို့ American ကပူးပေါင်းကြံစီလုပ်နေတာလို့ပြောပါရရှင်။
အမေရိကန်ဘက်ကလက်ရောမှုတွေမရှိခဲ့ရင်ဆွေးနွေးမှုတွေကိုဆန်းကန်ထားဖို့မြောက်ကိုရီးယားကစဉ်းစားနေပြီးမစ်ဆိုင်းတုံးတဲ့နျူကလ িয়ার ဆန်တက်မှုတွေမလုပ်ဖို့တားမြစ်ထားတာကိုလည်းပြန်စဉ်းစားကောင်းစဉ်းစားသွားမယ်ကြောင်းမြောက်ကိုရီးယားအစိုးရတန်တမန်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ပြီးခဲ့တဲ့လတဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဒုတိယတကြိမ်ထိပ်သီးဆွေးနွေးပွဲပြက်ခဲ့တဲ့ပုံမှာလည်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဝေကအမေရိကန်ကိုပြစ်တင်ခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့အမျိုးသားလူညုံရေးအချံပီဂျွန်ပေါ်တန်တို့ဟာရန်လိုပြီးမယုံကြည်တဲ့အခြေအနေတွေကိုဖန်တီးခဲ့တာကြောင့်ခေါင်းဆောင်နှူးရဲ့အပြူသဘောဆွေးနွေးညှိနှိုင်းမှုကြိုးပမ်းမှုတွေမှာဟန်တာဖြစ်ခဲ့ရကြောင်းလည်းပြည်ရန်မျိုးတော်မှာသတင်းတောက်တွေကိုပြောခဲ့တဲ့အကြောင်းသတင်းတွေကဖော်ပြနေတာပါ။နျူကလ িয়ার နဲ့ပြတ်သင်းရေးအမေရိကန်နဲ့ဆွေးနွေးမှုအပေါ်ရပ်တည်ခြင်းနဲ့နောက်ထပ်ဆောင်ရွက်မယ့်အစီအစဉ်တွေကိုမြောက်ကိုရီးယားခေါင်းဆောင်ကမကြာခင်တရားဝင်ကြေညာဖို့ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။
အိန္ဒိယအစိုးရအုပ်ချုပ်တဲ့ကက်ရှမီးယားဒေသအပေါ်ဖေဗရူလာ14ရက်နေ့ကတိုက်ခိုက်ခဲ့တဲ့ဂျိုင်းရှ်အီမိုဟာမက်စစ်သွေးကြွအဖွဲ့ကိုတီထောင်သူမာဆုဒ်အဇာရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့ဆုံးဖြတ်လိုက်တယ်လို့ပြင်သစ်အစိုးရကဒီကနေ့ကြေညာလိုက်ပါတယ်။ EU ဥရောပသမဂ္ဂရဲ့အကြမ်းဖက်ဝါဒီအဖြစ်မတင်ကားသူစည်ရင်းနဲ့မှမာဆုဒ်အဇာကိုတွင်းနိုင်ဖို့အတွက်ပြင်သစ်နိုင်ငံကဆောင်ရွက်မယ်လို့ပြင်သစ်ရဲ့ပြည်ထရေးဗန်နာရေးနဲ့နိုင်ငံသားရေးဌာနတို့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဂျိုင်းရှ်အီမိုဟာမက်စစ်သွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုအတွင်းမှာအိန္ဒိယပြည်သူစစ်တပ်ဖွဲ့ဝင်40ထက်မနည်းသေဆုံးခဲ့တာပါဒီစစ်သွေးကြွအဖွဲ့အပါအဝင်အိန္ဒိယနိုင်ငံအပေါ်တိုက်ခိုက်နေတဲ့အဖွဲ့တွေကိုနှိမ်နင်းဖို့အတွက်ပါကစ္စတန်နိုင်ငံကိုကမ္ဘာနိုင်ငံကြီးတွေကဖိအားပေးနေကြပါတယ
်တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမျက်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းပါရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ထဲမှာမြမတက်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားမှာတိုက်ပွဲတွေပုံမှုပြင်းထန်လာနေတယ်လို့တန်တရားနဲ့ဖမ်းဆီးခံရတဲ့အရက်သားတွေလည်းပို့ပြီးတော့များလာနေပါတယ်မနေ့တုန်းကကြောက်တော်မြို့နယ်ထဲမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့တက်မတော်ဘက်ကနေရွာသား၃ဦးကိုဖမ်းဆီးခဲ့တယ်လို့ AA နဲ့ဆက်သွယ်တယ်လို့ယူဆရသူတွေကလည်းဖမ်းဆီးပြီးတော့တရားစွဲဆိုခဲ့ပါတယ်ဒီရက်ပိုင်းနေ့အတွင်းမှာတော့နှစ်ဖက်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်ရတဲ့ဒေသခံရွာသားတွေလည်းတနေ့တခြားပို့ပြီးတော့မှများလာနေပါတယ်ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမနေ့ကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်တွင်ဘုတ်တော်ကျေးရွာသား၃ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့တယ်လို့စစ်ရှောင်ဘုတ်တော်ကျေးရွာသားတွေရဲ့ပြောဆိုချက်အရသိရကြောင်းဗိုလ်မင်းကျေးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်ဘုတ်တော်ကလူခန်းတာကသုံးယောက်ပါအဘစင်သာမောင်ဦးသာနေဆန်းနောက်ပြီးတော့အဘဦးပြတဲ့ဦးသာသုံးဝမောင်တယောက်ပါအဲနောက်အဘဦးအောင်လောက်ဦးသာသုံးဝတယောက်ပါသူတို့ကလည်းငါတို့ကတက်ခံရတော့တယ်လို့ပြောတယ်သူတို့ရောထင်းမှာဖက်တာပါသူတို့ခေါ်တော့တယ်လို့ပြောပါလိမ့်စတဲ့တော့မကြသေးပါဘူ
းမလဆန်းနေနေကလည်းမင်းပြမျိုးနဲ့ပန်းမြောင်ကြီးရွာတပော့စာတဲစုနေငှက်ဖြားယောဂတဲ့သူကိုစေယုံလိုက်ပို့တဲ့မြောက်ဦးမျိုးနဲ့ចောင်းဆောင်ကြီးရွာနာရီကွန်ကြီးရေးဖွဲ့နဲ့ကားဆရာပေါင်းဆယ်ဦးကိုမြောက်ဦးမျိုးနဲ့ရဲ့နေမီခံစစ်သားတစ်ခုဖြစ်တဲ့940တိုင်းရင်ကနေပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်အဖမ်းခံရတဲ့ငှက်ဖြားယောဂတဲ့ဟာမနေ့ကတည်ဆုံသွားပြီးတော့ဂျန်ရှိတဲ့ကိုဦးကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ထားတယ်လို့ပြည်နယ်လွှတ်တော်ကဆက်လက်ဦးထွန်းတာစိန်ကခုလိုပြောပါတယ
်။လမ်းကတော့လူနာစလမဝင်းကတော့ဒီပေါ်ပါပြီ။သူငှက်ဖြားကြောင်ဒီပေါ်တာပါ။သူတို့ကတော့အခုဒီမြောင်ဦးအချုပ်ခန်းထဲမှာပဲရှိနေပါလို့။တက်ခွန်ပြင်းပြီလို့ပြောပါတယ်။ခုနကလည်းမဲအဲ့ဒီမိသားစုဝင်တယောက်ကစစ်နေမှာဖို့အတွက်ကျွန်တော်ကိုပြောပါလေ။
တေဆုံးသူလူနာလှမောင်ဝင်းဟာရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်သူလို့တပ်မတော်ဘက်ကယူဆနေတာကြောင့်အခုလိုဖမ်းဆီးတာဖြစ်တယ်လို့စစ်သားနဲ့နေဆက်သူတွေကပြောဆိုနေပေမဲ့ကာယကံရှင်မိသားစုကတော့ဘယ်ဖွဲ့စည်းနေမှဆက်ဆက်မရှိဘူးလို့ပြောဆိုထားပါတယ်။ဒီလိုရက်သားတွေကိုဖမ်းဆီးမှုဖြစ်ရအကြောင်းရင်းကိုသိရှိဖို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်သနာချုပ်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ဒီရပိုင်းတွင်ကြောက်တော်နဲ့ဘုံတို့ကျုံမြို့နယ်ဆက်မှာ AA ဖွဲ့ခူအောင်းနေတယ်လို့ယူဆရတဲ့နေရာတွေကိုတပ်မတော်ကနေလက်နက်ကြီးအပါဝင်လေကြောင်းကူနဲ့ပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်လာနေပါတယ်။တိုက်ပွဲဖြစ်ပွားရာအနီးနားရွာတွေဖြစ်တဲ့ပက်ခွက်စိတ်တဲတော်လမ်းပိတ်ခွင်ဘုတ်တော်တန်ပြင်းမီးရက်ပြင်းငပြောက်စီစတဲ့ရွာတွေကစစ်ဆောင်ရွာသား300ကျော်ဟာကြောက်တော်မြို့နယ်ဘုံမင်းကြီးရွာထဲမှာတိမ်းရှောင်ရောက်ရှိနေတယ်လို့ကြီးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်။ရွာကတော့ဖြစ်ရောက်နေပါတယ်လုံးဝရတော့ဟိုတော့လက်စသေးတော့ 中华人民那个不多那吧的，你都连里面中下了的，一百八的那下吧的，蒙的啊，彭子江那的芙蓉下吧的，哎，他讲主要交不交别了的吧。
阿拉都叫做庙内个干烧鱼菜锅嘞，是上次也叫丁小幺去你来路，叫做庙内卤木姑娘被一破碗，故叫烂面个表话嘞。
现在那叫做嘛着，你干烧鸡肉个，这边都看到的有名家的，今年家里去的，今年果农收益卤鱼个这样你不了吃。
一看今年对嘛，皮薄你的再薄叫，第二第二年呢，龙中鱼骨吧，清炒你知道吧？这月欧秋月母的秋干嘞，马德亚丁十段母的说说看一比，潘西德亚说看一下的水开吧嘞。埃德鲁皮亚对叫呗，地满了三百弄啊，苗苗那段一个呢，这月欧秋月母的亚叫，诺特萨顶开吧嘞。第六诺特萨顶开嘞，一月欧秋月母的年呢，满了三个月那个傻逼，大温的变来摊上将顶边部呢，大温摊上来母没洗白个，啊就将开龙山呢变来顶边部，苗呢欧秋月母干嘞，第六十多元的一说呢，今年吃土变他吧嘞。大温边来摊上不下，一节欧秋叶木的砖，龙琼叶阿妈看见西部路来路，当有节约欧秋叶木，无为了昂爱表话嘞。
那边昨天嘛就到坡边他的路嘞，那路没没那么多龙琼叶的，那路路阿的些地方，路阿旅游边来没所以就一来到啊摊上坡就变到西外了。那路当初结果啦，嘛旅游内容所以就那路不搞嘞，些地方摊上坡，看他们西的话。
大温干的弄脱他嘞，苗苗呢一节欧秋叶木的呢，买了十块钱的，一节欧秋叶坡是为金马兵马啊江边做嘛去吧。皮瓦里那是些内容啊，苗苗呢也接欧洲游牧旅游股，阿那边那个潘西比，马德亚丁十多亩饱满呢，都要随手开发的。阿拉都不知道呢，也得到苗那边啊，欧洲游牧人呢越大的股，马德亚丁十多亩饱满呢，都要随手开发些的喽。皮瓦里那三个嘞，叫做苗那边股，是被邓小平家的，前面的本来话苗呢，现在话越大十多亩股嘞，他们老干的都要随手开发的。他们说呢，一家批的在包饺，第二看你呢，本来不要讲伢你的，你他妈就你一笔，龙泉一转内心收益你家的批发的，怎么样？
南国人民被捕给了批发的信，第六秒不离不开的变成你的，一看也偏心内幕。首页不讲，我们弟弟也拍起来的，张店边被怎么的？一看比那第二一张也超过比我们弟弟也过拍起来张。南阳的他们那有啊，没事了，十里人的加大比你你做呢，突变进来吧的。人家看不离不开的变成你的，一看比那对第二一张也对第我们弟弟呢，八里面超过被内马的嘞，这个被提提幺幺三元内买钱呢，西巴也拉苏拉古罗 ，V O E 的领导。没卡数字点表查完嘞。
苗大路的多个他乌埃当古，高麦地多个他撇他比，阿婆问十里五八一看比那第二一张也超过比高麦地个，怎么让阿婆自己来嘛？一看比那对一一只看怎么了呢？所以十多多家大婆里变成那比岛内企业最大概率出比点小那只嘛？阿苦路一看第二一张哦，阿超过比高麦地个婆子来打嘞撇把嘞。台湾的高麦地位，超过了阿库鲁高麦地配置的将股，多少个的总的呀？将加上世界上表现差吧的高麦地人嘛，明显把那边的低高麦地配置人的不得比，都把妈妈低下来将，这都落到国内乌拉索个 V O 一个标牌的。
哎，罗吉诺布嘛，古代伊巴嘛，这边来没起乌，哦，起乌边呢，楼么嘞，把楼啊么嘞，把大王院么嘞，出来把妈吉诺标他来没起乌。哎，伊巴他妈巴的楼楼啊的，最来的卡家了嘞。阿布里加龙安那边，把妈看别的那屋，先不小钱那点，皮钱那点，南疆的鸭子啊，将来把妈没起。不，出来吃的吃个巴来是喽。啊，所以嘞，不保持的个，先别也没是喽，巴的。哎喽。今朝啊，所有的路来么好不？那里巴地我来么好不？今朝黄金来么好不？那台湾系列路来么好不？大雁塔巴地的苦啊，路掉。哎呦，今朝大雁塔巴地掉个路掉个，那里所有的我老老实实干不干不，阿那样的干不那些保险，今朝现在来讲爸爸没起户。哎呦，这老所有的西门看看五年片的掉，比人谁还没几天没几毛拉拉的下午。今朝啊，所有的木瓦那里我都到现在嘛嘞，但今朝对多多开开呗，哎呦，地道我来今朝摊上来的，讲不起。
高门地奶奶一看比那年年也一转，比那转关心里拉拉的，对等对待都人呢对上比，人家那所有的木瓦那里个姐姐偏偏心灵点边啦，路一带一整年里也有点边啦，比那所有块绿道呢，比都人家路一带细细泥泥木里路上多不撇带路，怎么来今年这天嘛，我跑遍台湾嘞。阿库鲁高麦地配置的宝马，高棉被买路， လက်ရှိရခိုင်ပြည်နယ်ရင်းတည်ငြိမ်အေးချမ်းဖို့အတွက်ဆိုရင်တော့လက်နက်ကင်ပြိပခတွေမှာပါဝင်ပတ်သက်နေသူတွေကိုယ်တိုင်တိုက်ခိုက်မှုတွေရက်စက်ပြီးငြိမ်းချမ်းရေးအတွက်ပါဝင်လှုပ်ဆောင်မှသာပိုပြီးလက်တွေ့ကျလိမ့်မယ်လို့လေလာတုံးသက်လာသူကတော့နိုင်ငံရေးလေလာတုံးသက်သူတရင်းစာဆရာဦးစီသူအောင်မြင်ပါ
ဆိုတော့ဘာပြောရခိုင်နေအများစုပါတဲ့အထောက်ကူပြုကော်မတီကိုဖွဲ့စည်းလိုက်တဲ့အခါကျတော့တကယ်သူတို့ပြန်ပြီးတော့မှအစီရင်ခံတယ်ပြန်တင်ပြတယ်ဆိုတဲ့အခါကျလို့ရှိရင်ကောင်းမွန်တဲ့ကြံ့ကြံ့တွေရလိမ့်မယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အဲ့ဒါကအထောက်ကူပြုအဖွဲ့ဆိုတဲ့အတိုင်းအထောက်ကူပဲဖြစ်လိမ့်မယ်တကယ်ကြတော့ကာယကံရှင်တွေတစ်ဖက်မှာတိုက်ပွဲဖြစ်နေတဲ့ဥစ္စာကရခိုင်အေတပ်ဖွဲ့နဲ့အဲတပ်မတော်နဲ့ဖြစ်နေကြတာဖြစ်နေကြတဲ့အခါကျတော့အဲ့ဒါကပိုအရေးကြီးတယ်ပိုရေးကြီးတဲ့ခါကျတော့ဟိုညဉ့်ညရေးဆိုတဲ့ဥစ္စာထိလွယ်ရှာလွယ်တယ်ရှေ့ပိုင်းမှာဆိုဘာဖြစ်ထားသလဲဆိုရင်ဥမာဦးဇော်ထေးကသတင်းစာရှင်းလင်းပွဲတွေပါဒီမှာရခိုင်တိုင်းသားတွေဘက်ကမျက်နှာမူပြီးတော့ဟိုပြောတဲ့ဥစ္စာတွေကတစ်ဖက်မှာမခံမရနိုင်လောက်အောင်ဖြစ်တဲ့စကလုံးတွေပါဒီကအဆပါတယ်ဒါတွေကအဆဟိုရှောင်ကျင်သင့်တယ်အဲ့တော့ညဉ့်ညရေးကိုမူတည်မယ်ဆိုရင်ပြစ်ခတ်တက်ခတ်မှုဆိုတဲ့ဥစ္စာဘယ်နေရာရောက်နေသည်ဖြစ်စေသူကရက်မှာပဲရက်လိုက်ပြီးတော့မှဆွနေပြီးရင်တက်တယ်ဘလို့ထားမလဲပါညာဆိုတော့ဒါနောက်လို့အဲ့တော့ရက်ကိုရက်ရမှာပဲမရက်ဘဲနဲ့တော့ဒီညဉ့်ညရင်လှုပ်ချင်တာတို့ဒီညဉ့်အေးချမ်းမှုတွေကတော့ဘာမှလှုပ်လို့ရမှာမဟုတ်ဘူးအဲ့လိုပဲကျွန်တော်မြင်ပါတယ
်နိုင်ငံတော်သမရကဖွဲ့စည်းလိုက်တဲ့အခုကော်မတီအဖွဲ့ဝင်တွေထဲမှာတော့ပြန်ချရေးဝန်ကြီးဒေါက်တာဖေမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုတို့အပြင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှစောရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးမောင်မောင်အောင်တို့အပါအဝင်ရခိုင်တိုင်းရင်းသားလွှတ်တော်အမတ်အချို့ပါဝင်ထားပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြမငင်းညာရေးဖော်ဆောင်နေမှုဆွေးနွေးနေကြတဲ့အလားအလာအခြေအနေသတင်းပေးပို့ချက်ကိုတင်ပြပေးချင်ပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ငင်းညာရေးလုပ်ငန်းစဉ်ဆွေးနွေးဖို့အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းညာရေးဗဟိုဌာန NRPC ကဖိတ်ကြားလိုက်တဲ့အပေါ်မှာတော့အဖွဲ့အစည်းအများစုကတက်ရောက်နိုင်ပွဲရှိပါတယ် NRPC နဲ့ဆွေးနွေးပြီးနောက်တစ်ရက်မှာတော့တက်မတော်နဲ့အဖွဲ့တစ်ဖွဲ့ချင်းဆွေးနွေးပွဲကိုလေဖိတ်ကြားစာထဲမှာဖော်ပြထားပါတယ်သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ရခိုင်ရှမ်းကျင်းစတဲ့တိုင်းသားဒေသတချို့မှာဒီအပိုင်းအတွင်းလက်နက်ကင်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေချိန်မှာပဲ NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့၈ဖွဲ့နဲ့ငင်းချမ်းရေးဆွေးနွေးဖို့မျိုးသားပြန်လည်တင့်ပြရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC ကအခုလိုဖိတ်ကြားလိုက်တာပါဒီလ22ရက်နေ့မှာတွေ့ဆုံမှုဖိတ်ကြားထားတာဖြစ်ပြီး22ရက်နေ့မှာတော့တက်မတော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့လက်နက်ကိုင်အဖွဲ့တပွဲချင်းစီနဲ့တွေ့ဆုံဖို့အဲ့လိုတွေ့ဆုံဖို့အတွက်တွေ့ဆုံလို့တဲ့အဖွဲ့အစည်းတွေအနေနဲ့ကြိုတင်အကြောင်းကြားဖို့ NRPC ဖိတ်ကြားစာမှာဖော်ပြထားပါတယ်ဖိတ်ကြားထားတဲ့အဖွဲ့တွေကတော့ဝါကြည်သွေးစည်းညီညွတ်ရေးပါတီ UWSP တချင်လွတ်လပ်ရေးအဖွဲ့ KIO ရှမ်းပြည်အရှေ့ပိုင်းငင်းချမ်းရေးနဲ့စီလုံးရေးကော်မတီ PSC ခေါ်မိုင်းလာအဖွဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP မြန်မာနိုင်ငံအမှန်တရားနဲ့တရားမျှတသောအမျိုးသားပါတီ MNDJP ခေါ်ကိုကန့်အဖွဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF အေးလို့လူတီများတဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA နဲ့ KNY မျိုးသားတိုးတက်ရေးပါတီ KNPP တို့ဖြစ်ပါတယ်။ပြီးခဲ့တဲ့လက NRPC တက်မတော်တို့နဲ့တွဲဆုံဆွေးနွေးခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကငင်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့ရှိကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ်
။အော်တက်မှာပါတက်မှာပါဟုတ်ကဲ့ခင်ဗျ။အာလောလောဆယ်တော့ကျွန်တော်တို့မဆွေးနွေးရသေးဘူးဒီမှာကဒီကြီးကဒီရလူကြီးတွေရောက်နေတယ်အဲဒီနေ့ပဲကျွန်တော်တို့ဆွေးနွေးဖို့ရှိပါတယ်ခင
်ဗျဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကလည်းဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရှိကြောင်းဝတ်တက်ဖွဲ့ရဲ့လာရှုဆက်ဆံရေးယုံတာဝန်ခံက Facebook Messenger ကနေပြန်ကြားခဲ့ပါတယ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုဆက်သွယ်မေးမြန်းရာမှာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးတိုက်ကျော်က
ကျွန်တော်တို့ပေါင်းတရရဲ့ကျွန်တော်ထဲနဲ့တက်မိကြည့်ရမယ်
KNY မျိုးသားတိုးတက်ရေးပါတီ KNPP ကတော့ဒီလ18ရက်နေ့မှာ NRPC 19ရက်နေ့မှာတက်မတော်နဲ့တွဲဆုံဖို့စီစဉ်ထားတာကြောင့်21ရက်နေ့အစည်းအဝေးမှာလဲပါဝင်တယောက်ဖွဲ့ရှိကြောင်းကို KNPP ရဲ့အထွေထွေတွင်းရေးမှုဥရွှေမျိုးတန်းကအခုလိုပြောပါတယ
်တဖြည်းဖြည်းမှာလဲဟိုဆဦးရတူလေးသူဒီနေ့တောင်းပြန်တယ်သူကလမ်းပေါ်မှာဖြစ်နေတယ်ကားနဲ့ပြန်လာတယ်ချက်မှန်နေတ
ယ်ကျန်တဲ့အဖွဲ့အစည်းတွေကိုဆက်သွယ်ရမှာတော့အများစုကဖုန်းလက်ခံဖြေဆိုတာမရှိသလိုတချို့အဖွဲ့တွေကတော့ဖုန်းပိတ်ထားကြပါတယ်ဒီအဖွဲ့တွေနဲ့နှိဆက်သူတွေကတော့တက်ရောက်ဖို့ရှိကြောင်းပြောဆိုတာရှိပါတယ်နိုင်ငံရေးလေလာသုံးသပ်သူဦးမောင်မောင်ဆိုးကတော့တက်မတော်ကတဖွဲ့ချင်းနဲ့ဆွေးနွေးမယ်ဆိုတဲ့အပေါ်မှာအခြေတင်ဆွေးနွေးရဖွယ်ရှိကြောင်းသုံးသပ်ပြောဆိုပါတယ်
ဒီနောက်ပိုင်းသုံးဘွယ်ပေါ်မှာမိသုံးဘွယ်ပေါ်အေးရဲ့ PNL ရဲ့ကိုကန့်ရတဖွဲ့ချင်းတွေ့မှလားသုံးဘွယ်တွေ့မှလားဆိုတဲ့စကားတော့
ခြေတင်တစုံတရာဆွေးနွေးညီနိုင်ရန်ပြောဆိုရလိမ့်မယ်လို့ထင်ပါတယ
်။တမ်ရွန်နဲ့အဓိကဆွေးနွေးနိုင်ဖွယ်ရှိတဲ့အလားအလာကိုလည်းအခုလိုစစ်ပြောပါတယ
်။အဓိကကတော့တပ်ဖက်ကတော့ NNC ထူးဖို့ပြောမှာပဲ။အဲဟိုဘက်ကလည်း bilateral ရင်သွားမလားသို့မဟုတ်ဒီက commitment နဲ့ပဲဒီ NNC သွားမလားဆိုတာကိုအားကြီးရမယ်ပြဿနာလို့ပဲထင်တယ်။ဒါပေမဲ့ကျွန်တော်တို့တဆိုင်နဲ့နဲ့ပြဿနာပြည်လဲဖို့တော့နည်းခက်မယ်လို့ထင်တယ်။ဒါလို့တော့ဒီနေ့ဇွန်လရရနော်တိုက်ပွဲရှော့ချနိုင်ပါလေ။ဆိုတော့တိုက်ပွဲရှော့ချတယ်ဆိုတာနှစ်ပိုင်းရှိတာပေါ့။တကယ်တမ်းကျတော့အချင်းချင်းနဲ့မှတော့တိုက်ပွဲမရှိတော့ဘူး။ချန်မြောက်မှာလည်းပဲလွှဲချော်မှုပြီး SSV နဲ့တိုက်ပွဲဇွန်တရားဖြစ်ခဲ့ပြီးပြန်ရှော့ချနိုင်တယ်။နော်အဓိကဖြစ်နေတာရခိုင်စစ်မျက်နှာပဲဖြစ်နေတာ။ရခိုင်စစ်မျက်နှာမှာတိုက်ပွဲရှော့ချမှုကတော့တော်တော်လေးချိန်နဲ့ဆွေးနွေးရအောင်ပဲထင်ပါတယ်လွယ်လွယ်ကူကူတော့မဖြစ်နိုင်ဘူး။
လက်ရှိဆောင်ရွက်နေတဲ့ငင်းချိုင်းလုပ်ငန်းစဉ်ဟာ WSP က AB လမှာကျင်းပမဲ့230ပြည့်အခမ်းအနားနဲ့ NCA လက်မှတ်ရေးထိုးအဖွဲ့တွေရဲ့မေလထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှလာပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်မယ်လို့မြင်ကြောင်းလည်းပြောပါတယ်။20ရက်နေ့မှာကျင်းပမဲ့ဆွေးနွေးပွဲတွေပြီးနောက်မှာတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့တမရော်တို့တွဲဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒီရက်ပိုင်းတွေအတွင်းမှာငင်းချဲရေးနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေကျင်းပနေတာရှိတဲ့တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေပြင်းထန်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမှာလည်းပြီးခဲ့တဲ့ရက်တွေကတမ်ရွန်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KIA နဲ့ TNLA တို့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့တမ်ရွန်ဘက်ကတော့တစုံတရာထုတ်ပြန်တာမရှိပါဘူး
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးခြင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုရူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြသလို Democratic မြန်မာအသံ DPP မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ကတလှည့်ကြီးညာပေးပါမယ်ရှင်။
နယူးဇီလန်နိုင်ငံကမွတ်စလင်ပြည်နှစ်ခုမှလူပေါင်း49ယောက်တိစုံခဲ့ရတဲ့အကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတနင်္လာရှိသူကိုလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။တရားစွဲခံရသူကိုစနေနေ့မှရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးမိုက်ပေါ်ရှာပြောပါတယ်။ရဲတပ်ဖွဲ့ကတရားစွဲခံရသူရဲ့အမည်ကိုထုတ်မပြောရင်လည်းနယူးဇီလန်ရုံးမြင့်တဲ့ညဌာန TVNC ကတော့တနင်္လာမှာဩစတြေးလျနိုင်ငံ New South Wales ပြည်နယ်က Grafton မြို့ကအသက်28နှစ်အရွယ် Brandon Torrance ဆိုသူဖြစ်တဲ့အကြောင်းပြောဆိုထားတာပါ။အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတိုင်းကမဲ့သုံးစီရဖို့သမ္မတကအရေးပေါ်ချေနေချင်ညာထားတာကိုပယ်ချတဲ့ဥပဒေတရားကိုထက်လွတ်တော်မှာမနေ့ကအတည်ပြုလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့မနေ့ကပဲလွတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေကိုဗီတိုအာနာသုံးပယ်ချမယ်အကြောင်းတုံ့ပြန်ထားပါတယ်။အမေရိကန်နဲ့တာလီဘန်တပုံတွေချငင်းငယ်ဆွေးနွေးပွဲတွေဟာဆက်စုနှစ်တွေအတွင်းအာဖဂန်နိုင်ငံမှာငင်းငယ်ရနိုင်မဲ့လမ်းစာတစ်ခုဖြစ်အမေရိကန်ဆူရတောင်းဝန်ရှိသူတွေကပြောဆိုနေပါတယ်။ဒါမှလည်းအာဖဂန်ဆူရတွေမှာအဓိကနေရာယူထားသူတချို့ရဲ့မှတ်ချက်တွေမှာတော့အမေရိကန်နဲ့အာဖဂန်ဆူရတို့ကြားသဘောထားကွဲလွဲနေတဲ့အမြင်တွေကိုလည်းတွေ့မြင်နေကြရပါတယ်။အမေရိကန်ဘက်ကလက်ရောမှုတွေမရှိခဲ့ရင်ဆွေးနွေးမှုတွေကိုဆိုင်းငံ့ထားဖို့မြောက်ကိုရီးယားကစဉ်းစားနေပြီးမစ်ဆိုင်းတော့နဲ့နျူကလ িয়ার ဆန့်သတ်မှုတွေမလုပ်ဖို့တားမြစ်ထားတာကိုလည်းပြန်စဉ်းစားကောင်းစဉ်းစားမယ်အကြောင်းမြောက်ကိုရီးယားအစိုးရတန်တမန်ကပြောလိုက်ပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပြီးခဲ့တဲ့လတဲ့ဗီယက်နမ်နိုင်ငံကထိပ်သီးဆွေးနွေးပွဲပြတ်ခဲ့တဲ့ပုံမှာလည်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကအမေရိကန်ကိုအပြစ်တင်ခဲ့ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.